မြန်မာအစိုးရနဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့ချာပြီးခဲ့တဲ့ဆွေးနွေးပွဲမှာဆေးရေးကိစ္စမဆွေးနွေးခဲ့တာမို့နောက်တစ်ခေါက်ဆွေးနွေးရေးအဆင်ပြေဖို့အတွက်ငြိမ်းချမ်းရေးအကျိုးဆောင်တွေအနေနဲ့ KIO ဌာနချုပ်မှကြာသပတေးနေ့ကသွားဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ဆွေးနွေးပွဲမှာမြန်မာအစိုးရဘက်ကတက်တချို့ရုပ်ပေးရေးညှိနှိုင်းဖို့ရှိတယ်လို့ကြိုတင်အကြောင်းကြားခဲ့ပေမဲ့ KIO ဘက်ကဆွေးနွေးနိုင်ဖို့ဆေးရေးကောင်းဆောင်မတက်လာခဲ့တဲ့အပေါ်နောက်တစ်ခေါက်ဆွေးနွေးပွဲအတွက်စိုးရိမ်မှုတွေရှိလာချိန်မှာခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အင်္ဂါနေ့ကမြန်မာအစိုးရနဲ့ KIO ကချင်အဖွဲ့ကြားပထမဆုံးအကြိမ်ဖြစ်အပြစ်ခတ်ရရေးတရားဝင်ဆွေးနွေးခဲ့ကြရမှာ KIO ဘက်ကဒုစီဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်မတက်ရောက်နိုင်ခဲ့တာကြောင့်အခုလိုအစိုးရဘက်ကသုံးဘက်ခန့်ချိုးအကြောင်းကြားခဲ့တဲ့တက်ရုပ်ပေးရေးသူတို့ဘက်ကကန့်လန့်ခဲ့တာကိုဆွေးနွေးခွင့်မရခဲ့ဘူးလို့ငြိမ်းချမ်းရေးအကျိုးဆောင်တွေကဆိုပါတယ်။အခုလိုမြန်မာအစိုးရဘက်ကကန့်လန့်တာကိုကြိုတင်ပြီး KIO အကြောင်းကြားခဲ့ပုံနဲ့နားလည်မှုအခက်အခဲဖြစ်ခဲ့ရပုံကိုကချင်ငြိမ်းချမ်းရေးအကျိုးဆောင်တူဖြစ်တဲ့ဦးရွပ်စောခေါင်က
စကားမှာတော့အတိုင်းကတော့ကျိုးတော့ KIO ဘူးခုကိုကျိုးတို့လည်းပြေးပါလေ။သူတို့အနေနဲ့ KIO ဖူမလိုက်တာကိုအဓိကတော့လက်ခံတဲ့အတိုင်းတာရှိပါတယ်။ဒါမဲ့ဒီစာနဲ့ပေတဲ့စာနဲ့ဒီလိုအတိအကျမလုပ်တဲ့အခါကျတော့သူတို့အနေနဲ့ဟိုတိတိကျကျဖြစ်ဖြစ်ရှင်နေဆိုတဲ့ဘောတဘာဝတော့ရှိတာပေါ့လေ
။ဒါပေမဲ့ဒီတစ်ခါအောက်တိုဘာ30ရက်ဆွေးနွေးပွဲမှာတော့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းကော်မတီဒီဥက္ကဋ္ဌနဲ့သမရာယုံဝင်ကြီးလည်းဖြစ်တဲ့ဦးအောင်မင်းအနေနဲ့နိုင်ငံရေးရဆွေးနွေးဖို့ကတိပြုခဲ့တာကတိုးတက်မှုဖြစ်တယ်လို့ကချင်ဘက်ကယူဆပေမဲ့စီရေးဆွေးနွေးဖို့နေဆက်အထိရောက်လာတဲ့မြန်မာစစ်တပ်ဘက်ကထိပ်ပိုင်းစစ်အရာရှိတူကလည်းဆွေးနွေးပွဲမတက်ပဲပြန်သွားခဲ့တဲ့အပေါ်မှာတော့အခုလိုအရင်ကန့်လန့်ခဲ့တဲ့တက်ရုပ်ရေးနောက်တစ်ခေါက်ဆွေးနွေးဖို့စိုးရိမ်မှုတွေထွက်ပေါ်နေတယ်လို့အမည်မဖော်လိုတဲ့မြန်မာစစ်တပ်နဲ့နှိစက်တဲ့တုံ့သက်သူတွေကဆိုပါတယ်။အခုလိုမြန်မာကာကွယ်ရေးဝန်ကြီးဌာနကကချင်စစ်နယ်မြေကိုတိုက်ရိုက်ကြီးကြပ်ရတဲ့စစ်စင်ရေးအထူးအဖွဲ့တင်မှုဒုဗိုလ်ချုပ်ကြီးမြင့်စိုးဘက်ကလည်းမတက်ရောက်ပဲပြန်သွားခဲ့ရပေမဲ့ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးပွဲမှာနိုင်ငံရေးဆွေးနွေးဖို့သဘောတူနိုင်ခဲ့တာကြောင့်နောက်တစ်ခေါက်ဆွေးနွေးပွဲအတွက်မထိခိုက်နိုင်ဘူးလို့မျှော်လင့်ထားကြောင်းကချင်ငြိမ်းချမ်းရေးအဖွဲ့ချုပ်ဆောင်ဖြစ်တဲ့ဦးရွပ်စောခေါင်ကဆက်ပြောပါတယ်
။အဆက်တစ်ဆက်တော့ဖြစ်နိုင်ပါဘူး။နိုင်ငံရေးရဆွေးနွေးမယ်ဆိုတဲ့ group map ကရှိပြီးသားဆိုတော့ဘုရှုပ်ကတော့ကြတော့ဒီဦးစီချုပ်အနေနဲ့တော့ဒီစစ်စင်ရေးကိုအဓိကတော့ခိုင်ရတဲ့အခါကျတော့ဟိုသူစစ်စင်မှုကြောင့်မို့သူကတော့မလာနိုင်ဘူးလို့ပြောပါတယ်။ဘာလို့ဒီနိုင်ငံရေးရသူကဆွေးနွေးမယ်ပြောလို့တော်တော်ကြီးဆက်ထုတ်ထားတဲ့အခါကျတော့ဒီတစ်ခါမဆွေးနွေးနိုင်လည်းပဲနောက်တစ်ခါတော့ဆွေးနွေးနိုင်မယ်လို့ယူဆတာဒါပေါ့လေ
ဒါအပြင်နောက်တစ်ခါဆွေးနွေးပွဲတွေဆက်ဖြစ်လာရင်လည်းစီရေးကိစ္စဆွေးနွေးနိုင်ရေးအတွက်လည်း PCG ခေါ်ကချင်ငြိမ်းချမ်းရေးဆွေးနွေးရေးအကျိုးဆောင်အဖွဲ့က KIO ဌာနချုပ်မှသွားဆွေးနွေးခဲ့တာတွေကိုဦးရွပ်စောခေါင်ကအခုလိုဆက်ရှင်းပြပါတယ
်ဟိုဒီလိုကျွန်တော်တို့ PCG ကကျွန်တော်တို့ဦးလာမိုက်ကွန်ကြရဲ့ဦးခပ်ရခွန်းတော်ရဲ့နောက်ပြီးတော့ဝန်ဆောင်ဆောင်တော့ဒီတော့ဒီနေ့ကေဘူကောမကောမဒီမှာအစည်းအဝေးလုပ်တဲ့နေရာဆိုတက်ရောက်ပါလေကေဘူကောမဒီဟိုကထားနေအားလုံးအမှတော့အားလုံးဆုံးအဆုံးမှာပါတယ်စီလူစုဦးစီချုပ်ပဲပါမယ်အမှဟိုဒုဦးကထားနေပါမယ်စစ်ကြီးရောနိုင်ငံရေးရောအားလုံးဆုံးပြီးတော့ကျွန်တော်တို့ကနေတော့သူတို့ကိုကြောက်နေကြောက်ဒီအားရညနိုင်ပြုဟိုရနိုင်တဲ့နိုင်ငံရေးရလာကိုအကောင့်တွေဖို့ဖို့တဲ့ဒါရောကျိုးရောတော့ကေဟိုကတော့မဟုတ်ပါဘူးဒီနိုင်ငံတော်အစိုးရပဲလေဆိုတော့ဒီလိုပဲတိုက်တွန်းပါပါခင
်အခုလိုအချိန်မှာမြန်မာအစိုးရဘက်ကနောက်တစ်ခေါက်ဆွေးနွေးပွဲတွေကိုအရင်အခောက်တွေလိုထိုင်းနဲ့တရုတ်နယ်စပ်တွေမှာမဟုတ်ပဲမြန်မာနိုင်ငံထဲမှာဖြစ်ဖို့ကန့်လန့်ခဲ့တာကြောင့်ဘယ်အချိန်ဘယ်နေရာမှာနောက်ထပ်ဆွေးနွေးပွဲတွေဖြစ်လာဖို့မျှော်လင့်ပါလဲလို့မေးရမှာတော့ဥရပ်စောခေါင်ကပဲတလာအတွင်းနှစ်ဖက်သဘောတူတဲ့နေရာမှာဖြစ်နိုင်တယ်လို့ဆိုပါတယ်
အဲ့ဒီဘာကြောင့်တော့အခုဒါကြောင့်လက်တွေ့ဟိုကျွန်တော်ဒီတလအသေးမှာဆွေးနွေးမယ်ဖြစ်တဲ့ခါကျတော့ကျွန်တော်တို့အနေနဲ့ဒီနူးနေဖက်မှာဒါတော့ဖြစ်နိုင်ချေရှိတဲ့နေရာတစ်ခုကတော့ယူရမှာပေါ့လေအဓိကတော့ဒီသူတို့ရဲ့ဆွေးနွေးရမယ့်နိုင်ငံကြီးလူတွေနဲ့ပေါ့လေဒါကိုသူတို့အနေနဲ့ဆွေးနွေးနိုင်တယ်ဆိုရင်တော့ဘယ်နေရာဖြစ်ဖြစ်ကျွန်တော်တို့အနေနဲ့တော့ခေဟိုလည်းပဲမလာနိုင်စအကြောင်းတော့မရှိဘူးလို့ကျွန်တော်တို့ကတော့ဒီလိုပဲကျွန်တော်တုံးတတ်တာဒါပေါ့လေ
တကယ်တော့KIO ကချင်အဖွဲ့အနေနဲ့1994မှာမြန်မာအစိုးရနဲ့အပြစ်ခတ်ရဲ့စစ်ရေးသဘောတူညီမှုရခဲ့ပေမဲ့နိုင်ငံရေးသဘောတူညီမှုမရခင်နေကြားဆောင်တပ်ဖွဲ့ရေးကိစ္စမှာသဘောမတူခဲ့ပြီးမှမနစ်ကျွန်လာကစာပြီးတိုက်ပွဲတွေပြန်ဖြစ်လာခဲ့ရမှာအခြားအဖွဲ့တွေထက်ပိုပြင်းထန်ခဲ့တဲ့ဒီတိုက်ပွဲတွေကြောင့်ပဲ နှစ်ဖက်အကြာယုံကြည်မှုကြာဆင်းလာပြီးအခြားအဖွဲ့တွေလိုမြန်မြန်အပြစ်ခတ်မရဆဲနိုင်သေးပဲအခုလိုညှိနှိုင်းရခက်ခဲနေတယ်လို့တုံ့သက်သူတွေကပြောနေချိန်မှာအခုလိုနောက်ဆုံးတရားဝင်ဆွေးနွေးပွဲတွေစဖြစ်လာခဲ့ရတာပါခင်ဗျာ